ီနေ့မတ်လ17ရက်နေ့မှာမကွေးတိုင်းပခုတ်ကူခရိုင်မြိုင်မြို့နယ်မှာငင်းကျန်းစွာဆန္ဒထုတ်ဖော်သူတွေကိုဖမ်းဆီးသွားတဲ့အတွက်ပြန်လည်ပြေးဖို့တောင်းဆိုသူတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကပြစ်ခတ်ဖြိုခွင်းခဲ့တာကြောင့်ရှင်းဦးတေဆုံးပြီးတော့အပြင်းထန်တဲ့အရာသူတွေလည်းရှိခဲ့ပါတယ်။အပြည့်စုံကိုတော့ကုတီတော်သိန်းကတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
။မလ၁၇ရက်ဒီနေ့မနေ့ပိုင်းကမြိုင်မြို့ပေါ်မှာစစ်ကောင်စီကိုစန့်ကျင်ဆန္ဒထုတ်ဖော်မှုပြင်းစင်နေချိန်ရဲတပ်ဖွဲ့ကလူ၃ဦးကိုဖမ်းဆီးသွားခဲ့တဲ့အတွက်ပြန်လွတ်ပြေးဖို့မြို့ကန်တွေကရဲစခန်းရှိမှာတွားရောက်တောင်းဆိုတော့မှစစ်တပ်နဲ့ရဲကအကြမ်းဖက်ဖြိုခွဲတာကြောင့်တေဆုံးဒဏ်ရာရခဲ့ကြတာပါ။ဒီအခြေအနေနဲ့ပတ်သက်လို့မြိုင်မြို့နယ်ကုစားပြုတောင်းနာပရဟိတအသိဥက္ကဋ္ဌဖြစ်သူကိုနောင်လင်းဟန်ကယူရီကိုရှင်းပြပါတယ
်လက်ရှိပြည်ရတဲ့နောက်ကတော့ဟို5ရောက်ပြီဆိုဟို6ရောက်ရင်းထန်တယ်များများအဲ့လိုကြည့်ရတယ်ဗျ3လက်တဲ့အနေထားတွေမှာဖြစ်သွားတယ်ဒီကြီးရဲ့နဲ့ပေါ့တချို့ကြလဲဒီဟိုကြီးစံထိမှန်မဟုတ်ဘဲနဲ့ဟိုအကျန်းဖတ်မှုခံရတယ်ပေါ့အကျန်းဖတ်မှုခံရတယ်ဆိုတာမျိုးကသူ့စတုတ်တွေနဲ့ရိုက်တာမျိုးတွေသူတို့ဆန္ဒရမျိုးကိုအဲဒီဆန္ဒကိုမှဆန္ဒကိုဟုတ
်တေဆုံးမှုခုနဦးရှိတဲ့ကြောင်းအခုတရင်ရေးနေတဲ့အချိန်မှာပဲနောက်ထပ်တဦးတေဆုံးနေဆိုတဲ့ဒီပြည့်ချက်ထပ်ထွက်လာတာကြောင့်စုစုပေါင်းတေဆုံးသူ10ဦးရှိသွားပါတယ်ဇနပြသူတွေပေါ်အကြမ်းဖက်ဖြိုခွင်းတဲ့ဖြစ်စဉ်နဲ့ပတ်သက်လို့လည်းသူကအခုလိုဆက်ရှင်းပြပါတယ
်ဒီ၃ယောက်ကသူတို့စကန်နဲ့ကိုခေါ်သွားတယ်အဲခေါ်သွားတဲ့အချိန်မှာဒီတေတာဆန်ဒီလူတွေကဝိုင်းပြီးတော့ဒီစကန်ရဲ့ခြေနေသေးနေမှာပေါ့ခါဒီကံ၃ယောက်ကိုပြန်လှည့်ပေးဖို့သူတို့အနေနဲ့ဆန္ဒပြကိုတောင်းဆိုတယ်တော့ပဲအဲ့ဒီအချိန်မှာပြစ်ခတ်ဖြစ်ခွဲတယ်ပေါ့အောက်ဒီလူတို့ကိုမျက်ရည်ပုံနေရောအာအတန်ကြီးကံနေရောပြီးကြကြီးစစ်တယ်ရောရပါကြီးတယ်ရောပြစ်ခတ်ဖြစ်ခွဲတယ်ပေါ့ဟုတ်အာဒီတိုင်းမှာပဲအကျဉ်းဆိုသူတို့တောင်းဆိုတယ်ပေါ့ဒီခါဒီကံ၃ယောက်ကိုပြန်လှည့်ပေးဖို့အဲ့ဒီအချိန်မှာသူတို့ကလည်းပြစ်ခတ်ကျွေးတ
ယ်ပေါ့။တန်ရသူ6ဦးတိရှိပြီးသူတို့ကတော့မြိုင်စေးယုံမှာဂျမားရေးဝန်ထမ်းတွေနဲ့ကုသပေးနေရတယ်လို့အများစုကရာဘာကြီးထိမှန်တာနဲ့ရိုက်နဲ့ခံရတဲ့တန်ရသူတွေဖြစ်ပါလေ။လက်ရှိအချိန်မှာတော့မြိုင်မျိုးနယ်မှာစစ်တပ်နဲ့ရဲအင်အားတိုးမြှင့်ချထားတယ်လို့ကိုနောင်လင်းဟန်ကပြောပါတယ်
။အခုကောင်နေကကိုစီဆန့်လာတယ်။ဒါကအချုပ်ကနှစ်စီရဲ့စစ်တပ်က6စီရဲ့ပွင့်ကားတစီရဲ့စစ်သား6စီဆင်းတယ်လို့ပြောတယ်။ဂျမားကလည်းတော့ပါတယ်။အဲ့ကားတွေလာပြီးလို့ဆိုပြီးတော့မှကိုယ်လူစုကတော့ပြန်ဖွဲထားတယ်ပေါ့စံပြလူတော့ပါတော့ဟုတ
်။မြန်မျိုးနယ်မှာစစ်ကောင်စီစန့်ကျင်ရေးကိုလူကြီးထောင်နေချီပြီးနေတိုင်းစံပြနေပြီမြေအကြမ်းဖက်ဖြိုခွင်းတာပြီးခဲ့တဲ့ရက်တွေကမရှိခဲ့ဘဲဒီကနေ့ဟာပထမဆုံးအကြိမ်အကြမ်းဖက်ပြစ်ခတ်ဖြိုခွဲတာဖြစ်ပြီးညနေပိုင်းမှာတော့ဖမ်းဆီးခဲ့တဲ့သူ၃ဦးရဲ့က၁ဦးကိုပြန်လွတ်ပေးပါတယ်ခင်ဗျာ
။အခုတိုင်းမြန်မျိုးနယ်မှာဒီကနေ့စံပြတဲ့သူ၈ယောက်သေးဆုံးသွားခဲ့တာနဲ့ပတ်သက်ပြီးတော့အခုကြော်ကြော်သိမ်းပြောပြသွားတာဖြစ်ပါတယ်။